ဧပြီ30ရက်နောက်ပိုင်းမှာထိုင်းကမြန်မာလူထုမားတွေနေဆက်ကတည်းကမြန်မာပြည်ပြန်ဝင်ဖို့အစီအစဉ်နေရမှာမွန်ပြည်ပါတီထိန်းချုပ်ဆက်ဖျားသုံးစုနေဆက်လန်းသုံးခွင့်မပေးတော့ဘူးဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကမ္ဘာနယ်ဝန်းဖြစ်ပွားနေတဲ့ COVID-19 ကူးစက်ရောဂါကြောင့်ထိုင်းနိုင်ငံမှာလည်းဆက်ရုံလှုပ်ယုံတွေအများပြားပိတ်ထားရပြီးထိုင်းရောက်မြန်မာရွှေ့ပြောင်းလူထုမားတွေတောင်းတဲ့ချီမိမိနေရပ်ကိုပြန်လည်နိုင်ရေးစောင့်ဆိုင်းနေရမှာ၎င်းတို့ရဲ့ဧပြီ30ရက်နေ့နောက်ပိုင်းမြောက်ပတီနေဆက်လန်းကျောင်းကနေနေရပ်ကိုပြန်လည်နိုင်ရေးသက်ဆိုင်ရာဆွေရဌာနတို့ကနေစီစဉ်နေပြီးဖြစ်ပါတယ်။တရားဝင်လမ်းကြောင်းမဟုတ်တဲ့ဖျားသုံးစုလမ်းကြောင်းကနေပြန်ဖို့အခက်အခဲရှိနေတဲ့အတွက်မြောက်ဒီလမ်းကြောင်းကနေပြန်ဖို့မွန်မြစ်တပါတီအနေနဲ့ညွှန်ကြားရတာဖြစ်တယ်လို့မွန်မြစ်တပါတီဘိုလ်လူမှုဆောင်ကော်မတီဝင်နိုင်ပညာလည်းကမွန်ပါတာနဲ့ခုလူပြောပါတယ
်။ဆန်ကြောက်ကဒေရောကြောင်းတို့ကဒုံစင်ကိုလည်းကြောင်းဒုံပွေတွေနဲ့ကအလုံးစောင်းတော့ချီချောစပါတယ်
။သူပြောသွားတာကတော့ထိုင်းကနေပြည်တွင်းကိုပြန်လာတဲ့သူတွေကိုအစိုးရကနေမြောက်ဒီလမ်းကနေပို့ဆောင်သွားဖို့ရှိနေတယ်။ဖျားသုံးစုလမ်းဘက်ကိုပိတ်ဖို့ပြန်ခွင့်မပေးဖို့တကယ်လို့သုံးစုလမ်းကနေဒီလိုမျိုးပြန်ပြန်ကျကျပြန်လာလို့တကယ်လို့များယောဂဖြစ်ပွားနေရင်အခြေအနေကိုထိမ့်သိမ့်ဖို့ခက်မယ်။ဒီယောဂရက်သက်ရွာတဲ့ပြန်သွားရင်ထိမ့်ချုပ်ဖို့ကခက်သွားမယ်။ဒါကြောင့်မို့မြောက်ဒီလမ်းကနေပြန်ကြဖို့လမ်းကြောင်းတစ်ခုတည်းပြန်ကြဖို့မြောက်ဒီမှာအစိုးရကနေရပြန်ဖို့စီစဉ်ထားတဲ့ဆိုပြီးမွန်ပါတာနဲ့ပြောဆိုသွားတာပါ။ဒီဧပြီလ3ရက်နေ့တုန်းကလည်းမွန်ပြည်ပါတီဖျားသုံးစုအုပ်ချုပ်ရေးဖွဲ့ကနေထိုင်းနိုင်ငံကနေပြန်လာတဲ့မြန်မာနိုင်ငံသားလူထုများတွေအနေနဲ့မွန်ပြည်ပါတီဆင်းချုပ်တဲ့ဖျားသုံးစုတွေကဂျပန်ရေတွင်းရွာနဲ့ကြံတော်ရွာတို့ကိုမလာဖို့နဲ့လိုက်ပါပို့တဲ့ပွဲစားတွေကိုဖမ်းဆီးရေးယူမယ်လို့ဧပြီလ17ရက်နေ့မှာအမိန့်ထုတ်ပြန်ထားပါတယ်။ဒါပေမဲ့လူပွဲစားတွေကနေလမ်းထဝက်မှာပို့ဆောင်နေစေဖြစ်လို့ပြည်တော်ပြန်လည်အနေနဲ့ COVID-19 ကာကွယ်သားစီရင် Quarantine စောင့်ကြည့်နေတဲ့မြန်မာအာဏာပိုင်တွေကမြို့သက်ဝင်ခွင့်မပေးတဲ့အတွက် Rubber ချန်ထဲမှာတောင်းတင်နေရလို့အခက်အခဲတွေတွေ့ကြုံနေရပါတယ်။ကရင်ပြည်နယ်ဆိုရဖွဲ့အနေနဲ့လည်းပြည်တော်ပြန်နေကိုမြောက်တီလမ်းကြောင်းကနေတာလက်ခံသွားဖို့အစိုးရဖွဲ့ကနေစုံမြသားကြောင်းဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ်။
တရားပေါင်းစုကကျွန်တော်တို့ရဲ့ယူရီးယားနဲ့ပေါ်မှာတရားဝင်ဝင်ပေါ့မဟုတ်ဘူး။မြောက်ဒီကကျွန်တော်တို့ရဲ့တရားဝင်ဝင်ပေါ့နော်။ကိုဘကဝင်လာလိုက်ရင်တရားဝင်ဝင်ပေါ့မဟုတ်တဲ့ဘက်ကယူရီးယားကအစ်စ်စီးလုပ်နေတာစစ်စစ်ကက်မယ်။ဒုတိယတစ်ခုအဲ့ဒီကမောင်လေးကိုကျွန်တော်ဘတ်ကျူဝမ်းမဲ့အလုပ်ဟာလမ်းနှလမ်းကွဲလာမယ်။အဲ့ဒီတရားပေါင်းစုမှာရှိတဲ့ဖတ်မှတ်ထားတဲ့ဂိဝါတစ်ခုလည်းမဟုတ်ဘူး။ဝင်ပေါ့သိမြားနေတော့သူ့ထိန်းရပင်ရခက်တယ်၊ပို့ရဆောင်ရခက်တယ်၊ကျူရမိုးရပြည့်စုရခက်ပါတယ်။အဲ့ဒီဘုရားသုံးကြီးမှာရှိတဲ့ဖတ်မှတ်ထားတဲ့ဂေယဝတခုလည်းမဟုတ်ဘူး။ကျန်တဲ့ရောဝါကျန်လို့သူအဖို့ဝင်လို့ရဝင်ရဝင်ပေါ့သိမြားနေတော့သူထိန်းရပင်ရခက်တယ်၊ပို့ရဆောင်ရခက်တယ်၊ကျူရမိုးရပြည့်စုရခက်ပါလေ။အဲ့ဒါကြောင့်ဒီဘက်ကဝင်ခိုင်းတာလို့ဆိုတော့တရားဝင်ဝင်ပေါ့ပြည့်တယ်မြောက်ဒီကနေဝင်ကြရအောင်။နှစ်လုံးကစူးဝေးလို့တော့ဝင်ကြီးကအဲ့ဒါလိုဝင်ပြောကြပါလေ။
မြောက်ဒီနေဆာကိတ်ကပြန်လာသူတွေကိုယောဂဆစ်ဆီးပြီးတည်တံဆောင်ပြေးရေးဆောင်မှာ23ရက်နေဆိုင်ပြီးမှမူလနေရပ်ကိုပြန်ရမှာဖြစ်ပါတယ်။ပြည်တော်ပြန်တွေကိုလက်ခံဖို့အတွက်မြောက်ဒီမြို့နယ်တွင်ဆောင်ပြေးရေးစခန်းတွေကိုလည်းကြိုတင်ပြင်ဆင်ထားပြီးဖြစ်ကြောင်းဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ်
။ဒီဘက်မှာ quarantine ခန်းတွေကျွန်တော်ပြသမှာအကုန်လုံးလုပ်သွားပြီ။ဘယ်လိုအစားအသောက်ကျွေးဒီလူတွေကဘယ်လိုကျန်းမာရေးဘယ်လိုဆစ်ကျန်းမာရေးဆစ်ဆဲလေးပွက်တွေကဘယ်နှပွက်ဘယ်လိုလုပ်ကားတွေကတော့အကုန်စီစဉ်ထားတယ်။
ဒါပေမဲ့ထိုင်းနိုင်ငံသွင်းကိုတရားမဝင်တဲ့နီလန်းနဲ့တွားရလွတ်လွတ်ကန်တဲ့သူအများပြားရှိနေပါတယ်။အခုမြောက်ဒီနေဆာကိတ်ကလက်ခံတဲ့အခါမှာတရားဝင်တွားရောက်တဲ့အလုပ်သမားတွေတင်တာမကတရားမဝင်တွားရောက်တဲ့အလုပ်သမားတွေကိုပါလက်ခံမခံရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါကြောင့်တရားဝင်လမ်းကြောင်းကပြည်တော်ပြန်တွေကိုလက်ခံနေတဲ့ဆိုပေမဲ့လည်းတရားမဝင်ဝင်ရောက်သူတွေအတွက်အိမ်ပြန်ရေးမှခက်ခဲတဲ့အခြေအနေမှာရှိနေပါတယ်။ကျွန်တော်နိုင်ကုန်းအိမ်ထိုင်းမြန်မာနေဆာကိတ်နဲ့သတင်းပေးပို့ထားပါတယ်။